2015အထွေထွေရွေးကောက်ပွဲကိုလာမဲ့2015နိုဝင်ဘာလအတွင်းကျင်းပသွားဖို့ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကြိုဆိုပေမဲ့2010ရွေးကောက်ပွဲအတွင်းရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်ဝေဖန်စရာတွေရှိခဲ့တာကြောင့်လာမဲ့ရွေးကောက်ပွဲမှာလွတ်လပ်တရားမျှတမှုရှိဖို့စောင့်ကြည့်သွားမယ်လို့အတိုက်ခံပါတီတွေကပြောကြပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့နိုင်ငံရေးပါတီတွေရန်ကုန်မြို့မှာဒီကနေ့တွေ့ဆုံပြီးရွေးကောက်ပွဲကျင်းပရေးလိုအပ်ချက်တွေကိုအကျိုးညှိနှိုင်းခဲ့ကြပါတယ်အကြောင်းအရာကို VOA သတင်းတော်ကိုစီသူကပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါ2010အထူးထူးရွေးကောက်ပွဲကျင်းပခဲ့စဉ်တုန်းကမဲမတမာမှုတွေမဲဆင်းလိမ့်လည်မှုတွေရှိခဲ့တယ်လို့ဝေဖန်ခံခဲ့ရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုလာမယ့်2015အထူးထူးရွေးကောက်ပွဲမှာသတိထားစောင့်ကြည့်သွားဖို့လိုအပ်မယ်လို့တိုက်ခန့်ပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်တာပါဒါပေမဲ့2010ရွေးကောက်ပွဲမှာဖြစ်ခဲ့တယ်လို့မဲမတမာမှုဖြစ်စဉ်တွေတော့ယုံနေသွားနိုင်တယ်လို့ NLD ဘူအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ်
အငယ်တို့2010ခုနှစ်ရွေးကောက်ပွဲကိုကြည့်လိုက်တဲ့အခါမှာ2010ခုနှစ်ရွေးကောက်ပွဲမှာဒါကွန်မရှင်တော်ရနာမည်ပြတ်တာပေါ့။ဒါကွန်မရှင်တော်ရနာမည်ပြတ်တယ်။ဒါဦး2015ပေါ့။အဲ့ဒီချိန်နဲ့ဒီချိန်နဲ့ကွာခြားချက်က2010ခုနှစ်တုန်းကတော့အငယ်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဝင်မိအရွေးခံခဲ့တာရှိပါဘူး။2015မှာတော့အငယ်တို့ကတိတိကျကျကြီးကိုဝင်မိအရွေးခံပါတာ။မန်ဆန္ဒနေတိုင်းလူလူကိုဝင်မိအရွေးခံပါတာ။အငယ်တို့ဝင်အရွေးခံတဲ့အခါမှာအငယ်တို့မှာတော့အင်္ဂရုအဖွဲ့ဝင်အင်အားပေါ့လေတခြားနိုင်ငံရေးပါတီတွေရဲ့ဆိုင်အဖွဲ့ဝင်အားအင်္ဂရုကအများကြီးတောင်းတင်းပါလေအများကြီးတောင်းတင်းတဲ့အကြောင်းမင်းယူနိုင်မင်းယူနိုင်မင်းယူနိုင်ကိုအင်္ဂရုကအင်္ဂရုမင်းယူကိုယ်စလေတွေနော်ဒီစေလွတ်နိုင်မယ်စောင့်ကြည့်တဲ့အဖွဲ့တွေအင်္ဂရုစေလွတ်နိုင်မယ်
2015အထွေထွေရွေးကောက်ပွဲကို2015ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပသွားမယ်လို့မနေ့ကအောက်တိုဘာလ20ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့လာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲအဖြစ်ကျင်းပသွားမယ်လို့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့ပါတယ
်ကျွန်တော်လုပ်ထားတာများလူတွေသေးရင်ခင်ဗျားတို့အကြံပြုချင်တာများရှိနေသေးရင်အကြံပြုလို့ရပါကျွန်တော်ဘက်ကတော့ဟလာလွတ်လပ်တရားမျှတဲ့ရွေးကောက်ပွဲကြီးဖြစ်ဖို့ဖြစ်မယ်ကျွန်တော်တိုင်နေနဲ့နေမယ်ခင်ဗျားတို့ချင်းချက်ကပဲနဲ့ဆုံးမယ်တိုင်လာရင်ဥပဒေနဲ့ဆုံးကြပါတော့ဥပဒေနဲ့ဆုံးကြโอเปนกดลงเลยขะเหล่าตะน้ําท่องลงยะขะเหล่าช่อแล้วลงยะขะเหล่าชี้นี่ขอลงยะดีใต้จนเราสุบยัดไปต้องมาเก็บมา
သမရဦးသိန်းစိန်ရဲ့အော်တိုဘာလမင်းကုန်းထဲမှာငင်းချမ်းရေးဆွေးနွေးမှုအခြေအနေတွေကြောင်းရွေးကောက်ပွဲကျင်းပနိုင်ဖို့နှောင့်နှေးနိုင်တယ်လို့အရေးအမှုပြောဆိုခဲ့ဘူးပါတယ်ဒေါ်ဆန်းစုကြည်ကတော့2015ခုနှစ်ရွေးကောက်ပွဲကိုတရားမျှတရုံလွတ်လပ်ရုံသာမကဘဲနဲ့အချိန်မီလုပ်ကိုလုပ်ရမယ်လို့အော်တိုဘာလ20ရက်နေ့မှာပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့2015ထွေထွေရွေးကောက်ပွဲကျင်းပဖို့ထုတ်ပြန်ခဲ့တာကြောင့် NLD အနေနဲ့ကြိုဆိုကြောင်းဦးထွန်းထွန်းဟင်ကပြောပါတယ
်ဒီကွန်ရှင်ဥက္ကဋ္ဌကြီးပြောတာဟိုပေါ့လေဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ညီတယ်လို့သူတို့ပြောဟိုတမနာကြီးပြောတဲ့ဥစ္စာကတော့ရွေးကောက်ပွဲကပို့ဆုံးဖြစ်ရင်လည်းဖြစ်သွားနိုင်တယ်လို့ပြောတာပို့ဆုံးဖြစ်ရင်ဖြစ်သွားနိုင်တယ်လို့ပြောနေတဲ့ပုံမှန်တော့အင်္ဂလိပ်တို့ကဒီမျိုးရဒီမိုကရေစီဖွဲ့ချုပ်အနေနဲ့ယုံကြည်တာကတော့ဒီရွေးကောက်ပွဲဆိုတာအချိန်မှန်မှန်လုပ်ရမယ်ရွေးကောက်ပွဲပဲပို့ဆုံးလုပ်ဖို့ဒီပို့ဆောင်လုပ်တယ်ဆိုတာဒါဟိုနီးလမ်းမကြောက်တနည်းအားဖြင့်ပြောရင်ကွန်စတီကျူရှင်းနဲ့မညီဘူးလို့အင်္ဂလိပ်တော့တို့ပြော
ရုပ်ကပွဲကော်မရှင်အနေနဲ့မဲဆင်းမှောင်ရမှုမရှိရလေအောင်လာမယ့်2014နိုဝင်ဘာလအတွင်းစတင်ပြီးတော့မဲဆင်းကောက်ယူမှုတွေကိုလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစတင်ဆောင်ရွက်သွားမယ်လို့သိရပါတယ်မဲဆင်းတွေကိုကွန်ပျူတာ data စနစ်ကိုအသုံးပြုပြီးတော့2015နောက်ပိုင်းရုပ်ကပွဲတွေမှာပါအသုံးပြုနိုင်အောင်စီစဉ်သွားမယ်လို့ရုပ်ကပွဲကော်မရှင်ကထုတ်ပြန်ပါတယ်အဲ့လိုအပြင်လာမယ့်ရွေးကောက်ပွဲအတွင်းမဲဆင်းတိကျစေဖို့လွတ်လပ်စွာစောင့်ကြည့်လေ့လာနိုင်ဖို့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ရွေးကောက်ပွဲကော်မရှင်ထံကိုအကြံပြုချက်တွေတိုင်ကြားချက်တွေပေးပို့နိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်2015အထွေထွေရွေးကောက်ပွဲမှာတော့အာဏာရပြည်ခိုင်မျိုးပါတီကိုရှင်ပြိုင်နိုင်ဖို့အရေးအဓိကအတိုက်ခံပါတီ NLD အပြင်အခြားနိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲပြုလုပ်နိုင်ရေးကိုလိုလားနေကြတာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးဟာမနေ့ကအော်တိုဘားလ20ရက်နေ့မှာအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့လာမယ့်2015ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ပြည်တွင်းလူမှုအဖွဲ့အစည်းတွေအနေနဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးပူးပေါင်းပါဝင်ဖို့နဲ့နိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။